Lebron Dong Jenny Simanging ga Taeyou Wanbang Company ye Taeyou Po Sang ye atwa Myanmar Sit Tat ga Long Jong ye Yu Pe Ni Ya Da Chaung Mong Ywa Patain Kalan Pe ga Jee Ywa De Chu Ma Data Khan Twin Thong Ne Chi Bi Shwe Pyaung Ni Ja Ya Ba De Yangon ga Pe Po La De Di Tadin Ko Ko Win Khan Maung ga Pyo Pya Pe Ba Shin
Sakai Dai Salin Ji Myo Ne Taeyou So Ya Bai Wanbang Jenny 24 Yi Sayong ga Kong Jan Ni Ko Mong Ywa Myo Si Tae Chaung Ma Myanmar Sit Tat ga Lan Chaung De Chaung Long Jong ye Yu Pe Ni De Lo Data Khan Twin ga VOE Ko Pyo Ba De မနေ့ဒီဇင်ဘာ12ရက်နေ့ကစပြီးမုံရွာပသိမ်လမ်းတစ်လျှောက်ကျေးရွာတွေထဲမှာစစ်တပ်ကဝင်ရောက်နေရာယူထားလို့ဂုံတော်ကံကုန်းဝါဒန်ဖောင်ကာစတဲ့ကျေးရွာတွေအပါအဝင်ကျေးရွာတချို့ကဒေသခံ 8,000 နီးပါးရှောင်တိမ်ခဲ့ရတဲ့အကြောင်းစာလင်ကြီးမျိုးတွေကဒေသခံတကူ VOE ကိုပြောပါတယ
်အဲဒီလိုဟိုကနေပေါ့စိုက်ကနေဒီဝမ်ပေါင်းစိုက်ကနေပြီးတော့အဲဒီစစ်တီတဲအဲဒီလိုကျေးရွာကြီးကြီးရတဲ့တဲတာကိုဒီလိုလမ်းကြောင်းဆောက်ချောက်ပေးလို့ကြားလာပါဒီအဲ့ဒီလမ်းတွေကိုဝန်မိုင်မလမ်းတွေမဝန်ဘက်ကိုတရားလို့ကိုသွားတော့ပါလို့ဒီတော့ကတော့ဆွမ်းနည်းနည်းများတော့ပေါ့အဲ့လိုမျိုး8000ဝန်းကျင်ပါပဲဒါပေမဲ့ယူအမ်မီးရှိုးတယ်ဆိုတော့မနည်းရတော့မရှိသေးဘူးမနည်းရတော့လမ်းကြောင်းကြီးတော့သူကတို့တို့သွားတာပဲတော့ရှိဘူးတို့လက်နဲ့တွေပါတွေဖောက်တာလည်းကြီးရပေါ့ဒီလိုခေတ်ဆန်ပြောင်းအဲ့ဒါတော့ရှိအဲ့ဒီယူအမ်မှာပဲပတိန်မွန်လမ်းမှာပေါ့အဲ့ဒီပေါ့လက်ကောင်းတောင်းနေအမီမှာတောင်းလေးတောင်းကွင်းလို့အဲ့တောင်းပြီးမှလည်းသူတို့တက်ဆွဲထားတယ်လို့လည်းကြားတယ
်စစ်တပ်ဖြတ်တန်းသွားတာဖြစ်စေစစ်ကြောင်းတစ်ခုရှိရင်ဖြစ်စေလက်ကောင်းကြီးနီစီမံကိန်းပတ်ဝန်းကျင်ကကျေးရွာတွေကတော့လုံးကြုံတဲ့နေရာတွေစီလှည့်ပတ်ရှောင်တိန်နေရာကြောင်းစာလင်ကြီးမျိုးနယ်ကနောက်ထပ်ဒေသခံတို့ကလည်း VOE ကိုပြောပါရစေ
။ဒီလိုလာပြီဆိုရင်ကျွန်တော်တို့ကတော့ရှောင်သွားတော့တာပဲပေါ့လေ။အဲမောင်ရာပတိန်ငန်းလေးကခုတော့ရောက်နေတယ်လို့တော့ကြားတယ်။ကြားပြီးဆိုရင်ဒီကြောင်တော့လာသားတွေကတော့ဒီရွာရောက်ရင်ဟိုရွာကြီးရတာပေါ့ဗျာ။အဲ့လိုမျိုးပေါ့။ဟိုအဲ့လိုကတော့ဘလို့မကိုလုံးလုံးကြီးကောင်းတယ်လေပြောလို့လည်းမရဘူးလို့မကောင်းဘူးလည်းပြောလို့မရဘူး။သူတို့လာရင်ကြေးရတာလေ
။ဝမ်ပောင်ကုမ္ပဏီအတွက်လုံးကြုံရေးယူပေးနေရတဲ့မြန်မာစစ်တပ်ကအနီးနားကကျေးရွာတွေကိုမီးရှို့ပြီးနေမြေရှင်းလင်းတာတွေလုပ်ခဲ့ပူပါတယ်ကျေးရွာတွေမီးရှို့ခံရတာတပ်ပြတ်ခံရတာတွေကိုတုံ့ပြန်တဲ့အနေနဲ့စကိုင်းတိုင်းကလက်နက်ကိုင်တချို့ဝမ်ပောင်ကုမ္ပဏီကိုတွယ်တန်းထားတဲ့ဓာအားပေးတာဝါတိုင်းကိုဇွန်လကုန်ပိုင်းမှာဖောက်ခွဲပစ်ခဲ့ပါတယ်မြန်မာဝမ်ပောင်ဘက်ကတော့2021ဖေဖော်ဝါရီလကစပြီးကျင်းနီထုတ်လုပ်တာကိုရပ်ဆိုင်းထားတယ်လို့ဇွန်လ28ရက်ကသတင်းထုတ်ပြန်ထားပါတယ်စကိုင်းတိုင်းကလက်နက်ကိုင်အဖွဲ့တွေကတော့ကုမ္ပဏီဟာမြန်မာစစ်တပ်ရဲ့လုံခြုံရေးအကူအညီနဲ့ကျင်းနီစီမံကိန်းကိုဆက်လက်အကောင့်ထဲပေါ်နေတယ်လို့ပြန်ပြီးတုံ့ပြန်ထားပါတယ်ခင်ဗျာ